ကိုဗစ်ကပ်ဘေးကာလမလေးရှားနိုင်ငံမှာပိတ်မိနေသူတွေနဲ့ထိမ့်သိမ့်ခံရတဲ့အကျဉ်းသားတွေပါဝင်မြန်မာနိုင်ငံသား100ကျော်ဒီကနေ့ပဲနေရက်ပြန်ခွင့်ရခဲ့ကြတဲ့အကြောင်းပြောပြပါမယ်ကျမအေးမှာပါကာယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ့်ရေးစခန်းတွေမှာလူရဲစစ်နေတဲ့မြန်မာနိုင်ငံသားတွေကိုတန်ယုံအစီအစဉ်နဲ့နေရက်ပြန်ဖို့နေရာမှာနောက်ထပ်100ကျော်ပြန်ခွင့်ရခဲ့တာပါဒီကနေ့နေရက်ပြန်ခွင့်ရသူတွေထဲမှာတော့ရက်သားအရွယ်ကလေးတယောက်ပါဝင်ထိတ်တဲ့စခန်းတွေကလူရက်စီအကျဉ်းသား90နီးပါးပါဝင်ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ
်။ဟုတ်ဒီနေ့မှာဆိုရင်တော့အကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသားပေါ့ဒီအားလုံးပေါင်းဆိုရှင်လူ90ခန့်ပြန်သွားပါတယ်။အဲ့လူ90ခန့်မှာဆိုရင်တော့မလေးရှားနိုင်ငံလေးပြီးတော့အောက်လမ်းလို့ခေါ်တဲ့ဒီထိုင်းနယ်စပ်ကူပြီးမြန်မာပြည်ထောင်ကိုပြန်မဝင်လာကြအောင်ဝင်ရောက်မဲ့တဲမှာဖားစီခိုင်းရပြီးဒီမလေးရှားဒီကန့်ထဲမှာပဲမွေးသွားတဲ့လူပေါ့လေကလေးသုံးယောက်ပါဝဲတယ်တယောက်ကဆိုရင်တော့22ရက်သားပဲရှိပါတယ်ကျန်တဲ့ကလေးက3လတန်နေသားလေးတယောက်ရယ်တစ်လကွဲသမီးလေးတယောက်ပါပါတယ်ဒါပြင်ဒီကလေးငယ်ပေါ့လေ၄နှစ်သမီးလေးတယောက်လည်းပါပါတယ်အားလုံးစုစုပေါင်းဆိုရင်လူ50ခန့်ဒီနေ့အဲကယ်ဆယ်ရေးဖလိုက်နဲ့အတူဟိုနဲ့တပါသွားတယ်ပေါ့ကန့်ထဲကနေပြီးတော့
ကယောဂါတကြောပြန်ကူးစက်မှုတွေကြောင့်မကြသေးခင်ကပဲအရေးပေါ်အခြေအနေကြီးညာထားတဲ့မလေးရှားနိုင်ငံကနေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်နေသူတွေကိုတော့ဒီလပိုင်းအတွင်းမှာပဲအာဏာပိုင်တွေကဇက်တိုက်ဆိုသလိုဖမ်းဆီးနေတာပါမကြသေးခင်ရက်တွေကဖမ်းဆီးမှုတွေကြောင့်မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေထိုင်းနိုင်ငံနေဆက်ကနေတရားမဝင်ဖြတ်ကျော်မှုတွေညှော့နှဲထားတယ်လို့လည်းဦးစံဝင်းကပြောပြပါတယ်
အခုရပိုင်းတော့တရားမဝင်လမ်းကြောင်းတွေကမလေးရှားနဲ့ထိုင်းနဲ့ဆက်မှာတယ်ဖမ်းဆီးမှုတွေတအားများတဲ့အတွက်ကြောင့်တရားမဝင်လမ်းကြောင်းပြန်လာပြရတယ်ကြုံနေတော့ပါတယ်နောက်တစ်ခုဒီအမီပေါ်ဒီမြန်မာတိုင်းဝန်နဲ့မလေးရှားနိုင်ငံအင်မီဂရေးရှင်းတို့ရဲ့အဲဟိုစားပေါ်ဒီအခုညီပါမှုမှုကြောင့်ဒီမြန်မာပြည်အတွက်ဒီလစ်ဖလိုက်တွေကိုတပတ်ကို၃ချိန်တိုးချက်မယ်ဆိုတော့လူတိုင်းပြန်လို့ရတဲ့အနေအထားဖြစ်သွားတယ်နောက်တစ်ခုမလေးရှားအင်မီဂရေးရှင်းကလည်းကျွန်တော်တို့ဒီနှစ်ဇန်နဝါရီကနေပြီးတော့ဇွန်လအထိ6လပိုင်းအထိပေါ်ဒီတန်ကြီးလျှော့ပြီးပြန်ရမယ်ဆိုပြီးတို့ကနေတော့ဟိုသာထုတ်ပြန်ထားတဲ့အတွက်ကြောင့်လူကြီးအားလုံးပြန်နေအောင်လို့ပြင်မယ်ဆိုတဲ့အတွက်ကြောင့်အားလုံးကလေရင်နဲ့တံပိုးတွေဆောက်မြောင်နေပါတယ်
။ကိုဗစ်ကရောဂါကြောင့်သေဆုံးသူ900ကူးစက်သူ39,000လောက်ရှိနေတဲ့မလေးရှားနိုင်ငံမှာဒီလအတွင်းနေ့စဉ်လူရေထောင်ချီပြီးကရောဂါပိုးကူးစက်နေရမှာအများစုကနိုင်ငံသားလူသမားတွေဖြစ်တယ်လို့ဆိုပါတယ်။ဒီလိုကူးစက်မှုတွေအများအပြားဖြစ်နေချိန်မှာမြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့နေတာဖြစ်ပါတယ်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်ရှင်။